ထိုင်သောဣရိယာပုတ်တို့ဖြင့်ရှုမှတ်ပွားများအထောက်ကြမဲ့ချိန်ခါဖြစ်တဲ့အတွက်ကြောင့်ထိုင်သောဣရိယာပုတ်အားလျော့လျော့ပတ်စွာခန္ဓာမှတတိကံပြီးတော့ဉာဏ်နဲ့ရှုမှတ်လို့မိမိတို့ခန္ဓာကိုယ်ဣရိယာပုတ်ကိုပြုပြင်ပြင်ဆင်ပြီးတော့ပေးခန္ဓာမှတတိကံတယ်ဉာဏ်နဲ့ရှုမှတ်တယ်ဆိုတာကခန္ဓာမှတတိကံတယ်ဆိုတာကကုဖြစ်ရင်ကုသိတာကိုပြောတာပြုပြင်ခြင်းမို့ရန်အတွက်ခန္ဓာကိုယ်ကိုလှုပ်ရှားပြီးတော့ပေးရပြုပြင်ခြင်းနဲ့သာပြုပြင်ခြင်းတာကစိတ်အဲ့ဒီစိတ်ကပြုပြင်ပြီးလို့ခန္ဓာကိုယ်ကတလှုပ်လှုပ်တရွတ်ရွတ်နဲ့ပြုပြင်နေရတာကစိတ်ကြောင့်ဖြစ်သောယုတ်တယ်အဲ့ဒီယုတ်ကိုယုတ်မှန်နံကိုနံမှန်စိတ်ကိုစိတ်မှန်သိပြီးတော့ပြုပြင်ပေးတာဒါတတိကတည်းဉာဏ်နဲ့ရှုမှတ်တယ်ဆိုတော့ပုဂ္ဂိုလ်တတ္တဝါငါပြင်ပေးနေတာမဟုတ်ဘူးယုတ်တရားနဲ့နံတရားကပြင်ပေးနေတာပဲလို့အဲ့လိုသိတာတိမလင်ငွေထိုင်ကျုံညုံထိုင်ကြိုက်တဲ့ပုံစံနဲ့ပြင်ထိုင်ခါကိုစံကြောကိုစံကောင်းကိုမမတ်ထားလက်နှစ်ဘက်ကိုပေးပဲချတရောင်စစ်ကနေကိုယ်ပဲဝဲလက်ကိုလက်ပေါင်းအဖြန့်ပြီးတော့ကိုတိမလင်ငွေပေါ်ပြန်တင်းညာဘက်ကိုလည်းတရောင်စစ်ကနေကိုယ်လက်ပေါင်းကိုဖြန့်ပြီးတော့ကိုယ်ကဖြန့်တင်းထားတယ်လက်ပေါင်းပဲဝဲလက်ပေါင်းပေါ်မှာဖြန့်ပြီးထပ်တင်းလိုက်လက်မနှစ်ခုထိတ်ချင်းဆိုင်ပြီးတော့နေတယ်လက်မနှစ်ခုထိတ်ချင်းဆိုင်ပြီးတော့နေပြီးတော့အမခါကိုစမ်းလိုက်ကြောကိုစမ်းလိုက်ကောင်းကိုမမတ်ကလေးဖန်ထားထားပြီးတဲ့ကမှာကံမျက်လုံးကိုမှိတ်လိုက်ကံမျက်လုံးမှိတ်တယ်ဆိုတာအိတ်တကယ့်ကိုအသာအရာလေးမှိတ်လိုက်တာကံမျက်လုံးမှိတ်လိုက်တာဒီပညာကိုဖယ်ခွာပလိုက်တာကိုခန္ဓာကိုယ်ကြီးမှာမျက်လုံးနဲ့မြင်ကောင်းတဲ့အရာမှန်တဲ့မြတ်ဒီပညာပဲအတုံးခဲပဲလုံးရတန်တန်ကြီးပဲပုံမှန်ကြီးပဲဒါကပညာပဲအဲ့ဒီပညာကိုဖယ်ထုတ်ပြရမယ်ဝိပဿနာရှုတယ်ဆိုတာကိုယ်ဘဝကိုကိုချင့်ကပ်ကြည့်တာလို့ဒီလိုပြောတာ။ကံမျက်လုံးနဲ့မြင်ရတဲ့ဒီပုံသဏ္ဍာန်ကြီးကလူဘဝလူပုံသဏ္ဍာန်ဒါဟာလူဘဝကိုပြောတယ်။ဒီခန္ဓာကိုယ်ပေါ်မှာရှိနေတဲ့မျက်စိပေါက်ကနေပြီးတော့မြင်တတ်တဲ့သဘောလို့ခေါ်တဲ့မျက်စိအကြည့်နားတတ်တဲ့နားရတတ်တဲ့သဘောလို့ခေါ်တဲ့နားအကြည့်နားတတ်တဲ့သဘောလို့ခေါ်တဲ့နှာခေါင်းအကြည့်စားတတ်တဲ့သဘောလို့ခေါ်တဲ့ရှားပေါ်မှာရှိနေသောအကြည့်တက်ကလေးကိုကိုထိကြည့်ရင်သိတယ်ဆိုတဲ့ပြတတ်တဲ့ကိုကြည်တဲ့သဘောလေးစိတ်ထဲမှာတွေးတော့ကြံစည်တတ်တဲ့သဘောဆိုလေဒီသဘော6ခုလက်ရှိပြီပါအဲ့ဒီသဘော6ခုပေါင်းစုထားတဲ့အတွက်ကြောင့်လူခန္ဓာလို့ဒီလိုဆိုရအဲ့ဒီလူခန္ဓာယူပြလို့မရဘူးယူပြလို့မရတဲ့အတွက်ကြောင့်ပညာမဟုတ်ဘူးအလုံးလားတို့လားအရှည်လားလို့လဲလုံးရတန်တန်ပုံဟန်ကိုပြောမပြနိုင်ဘူးဉာဏ်မျက်လုံးနဲ့သာမြင်ရတယ်စိတ်နဲ့တာနေပြီးရတဲ့အတွက်ကြောင့်တဏှာမျက်လုံးမှမြင်ရတဲ့သဘောဖြစ်လို့ဒါကိုပရမတ်လို့ခေါ်တယ်။အဲ့ဒီပရမတ်ကိုရှုပါမှာ။ပရမတ်ဆိုတာသဘောပဲ။အဲ့ဒီသဘောကအရှုကံ။ဒီသဘောကိုသိနေတယ်၊ခုစိတ်ထဲမှာချိနေတယ်၊သိစေတယ်ဆိုတဲ့သဘောလေးကအရှုဉာဏ်ဖြစ်ရမှာ။အရှုကံနဲ့အရှုဉာဏ်နှစ်ခုဖြစ်အောင်။ဒီလိုဖြစ်အောင်မြတ်စွာဘုရားကတတိကံတဲ့။တတိထားတဲ့။တတိထားတယ်ဆိုတာစိတ်ကိုကိုယ်တဏ္ဍာရှိတဲ့စိတ်ကိုတတိကပ်ပေးတယ်။အဲဒီစိတ်ကိုဘယ်လိုတတိကပ်ပေးလိုက်တယ်။ခုထိုင်းပြီးတော့နေတယ်တရားရှုတော့မယ်အစင်းနဲ့မယ်ရှုဖို့ရန်ပြင်ဆင်ထားတာ။မျက်စိကမယ်ဖြစ်ဖြစ်နားကနှာခေါင်းလျှောက်ကိုယ်စိတ်တစ်ခုခုမှမယ်ဖြစ်ဖြစ်ပြင်ကအာယုန်လေးလမ်းတိုက်မယ်။မျက်စိနားနှာလျှောက်ကိုယ်တဏ္ဍာမှာရှိတယ်။အဲ့ဒါကိုအပြင်ကလမ်းတိုက်တဲ့အာယုန်လေးကအစင်းအတန်အနာရတာတွေ့ထီစရာဆိုတဲ့အာယုန်၅ပါးအဲ့ဒီအာယုံ၅ပါးကလာပြီးတော့တိုက်ရဲ့ခုတိုက်လိုက်တာနဲ့ပြိုင်တဲ့ခုမျက်စိတိုက်ရင်မြင်စိတ်ပေါ်မယ်နားဆိုရင်ကြားစိတ်နှာခေါင်းဆိုနံစိတ်ရှားပေါ်မှာစားတဲ့စိတ်ကိုယ်ပေါ်မှာရားတဲ့နားတဲ့ထုံနေခြင်းနဲ့ကြိုက်တဲ့ခဲတဲ့ဆိုတဲ့စိတ်လေးပေါ်တတ်တယ်ဒါဒီခြေတက်6ပါးပေါ်မှာဖြစ်တာအဲ့တော့ခုဖြစ်ရင်ခုဖြစ်လာတာနဲ့ခုချက်ချင်းကြည့်မယ်လို့ဆိုတဲ့ဆောင်နေတဲ့တတိရှိနေတဲ့စိတ်ကလေးနဲ့မျက်စိကိုကုမှိတ်ထားလို့မမြင်ရဘူးတကယ်လို့ပြန်လိုက်မယ်ဆိုရင်အဆင်းအာယုံကမျက်စိကိုလာတဲ့ရင်မျက်စိကလေးပေါ်လာလိမ့်မယ်အဲ့ဒီမျက်စိကလေးပေါ်လာရင်နောက်ကစောင့်ကြည့်နေတဲ့တတိကထားတဲ့စိတ်ကကုချက်ချင်းကြည့်လိုက်အဆင်းကလာတိုက်တယ်မျက်စိကိုလာတိုက်တယ်မြင်တယ်မြင်လိုက်တာနဲ့ချက်ချင်းကြည့်လိုက်နောက်စိတ်ကလေးကအဲ့ဒီမျက်စိကိုကြည့်လိုက်မျက်စိရဲ့အဆင်းရဲ့မျက်စိကလေးရဲ့ဆုံနဲ့ဆုံကွက်ဆုံချက်ကလေးတစ်ခုရှိတယ်ဒီသုံးခုရဲ့ဆုံချက်ကလေးတိမ်ငံတင်ကတိဖတ်တော့ဒီဆုံချက်ကိုဖတ်တာလို့ခေါ်တယ် အဲ့ဒီပန်းစုချက်ကလေးကိုကြည့်လိုက်မျက်စိမြင်တတ်တဲ့သဘောလေးတွေ့တယ်ကြားတတ်တဲ့အဆင်သဘောကိုလည်းပြီးတော့တွေ့တယ်မြင်စိဆိုတဲ့ကြားစိတ်သဘောလေးကိုလည်းတွေ့ရတယ်အဲ့လိုတွေ့ပြီးတဲ့အခါမှာကြားစိတ်ကလေးရဲ့အဆင်ရဲ့မျက်စိကြည့်ရုပ်ကလေးရဲ့ကြည့်တတ်ကလေးရဲ့အဲ့ဒီသဘောလေးသုံးခုကိုမြင်ပြီးတဲ့အခါကျမှယုံနေနံပေါ်တာပဲဒီလိုကြည့်လိုက်တာဒီနေ့လူပဲကုအတန်းကလာတိုက်တယ်နားကိုနားတိုက်တဲ့အတန်းကယုတ်နားကယုတ်ဒီနှစ်ခုပေါင်းမှကြားစိတ်ဆိုတဲ့နံတရားလေးပေါ်လာတာနားကိုတိုက်ရိုက်ရှုလိုက်တဲ့အခါသတိကထားတဲ့စိတ်ကလေးနဲ့ခုလာပြီးတော့နားကိုအတန်းတက်ခုချက်ချင်းကြည့်လိုက်ဘာကိုမြင်လိုက်တယ်လဲဆိုတော့ဆုံးချက်ကလေးကိုမြင်တယ်ပုဂ္ဂိုလ်တရားသုံးခုရဲ့ဆုံးရဆုံးသီးရလေးကိုမြင်တာမြင်ပြီးတဲ့အခါမှာဒီတရားသုံးခုကိုတွေ့ရဆုံးချက်ကိုတွေ့ရဆုံးချက်တွေ့ပြီးတဲ့အခါမှာဒီတရား၃ခုပဲမြင်ပြီးတဲ့အခါကျမှယုံနေတယ်ပေါ်တာပဲလို့သိလိုက်။ဒါကြောင့်မျက်စိနန္ဒလျှောက်ကိုစိတ်မှတတိကံပြီးတော့စောင့်ကြည့်တဲ့အခါမှာကြည်လဲကြည်ရမယ်။တွေ့လဲတွေ့ရမယ်။မြင်လဲမြင်ရမယ်။သိလဲသိရမယ်။ဒီ၄ချက်နဲ့ညီကြည့်။ကြည်လဲကြည်ရမယ်။တွေ့လဲတွေ့ရမယ်။မြင်လဲမြင်ရမယ်။သိလဲသိရမယ်။ဘယ်လိုသိတယ်လဲယုံနေတယ်ပေါ်လာပဲလို့သိတာ။အဲ့ဒါကိုပွားများထပ်တလေးလေးပွားများပြီပွားများပါများတဲ့အခါကျတော့ဒီယုံနဲ့နာမျက်စိရဲ့အဆင်းရဲ့ကအကြောင်းမျက်စိကအကျိုးယုံနဲ့နာပေါ်တာပဲယုံနာပေါ်တာပဲလို့ရှုနေရတာနေပြီးတော့ဒါအကြောင်းနဲ့အကျိုးဆိုတဲ့အကြောင်းကြောင့်ဖြစ်တဲ့အကျိုးလို့ဆိုလိုက်ရင်ဒါနိခါတာတရားကိုရှုတာအကြောင်းကိုသိရှိတာဖြစ်သွားတယ်ဒါဉာဏ်ကတက်သွားလိမ့်မယ်ပညာဟာပွင့်လာလိမ့်မယ်အစာပိုင်းတော့ယုံနဲ့နာပေါ်တာပဲလို့သာကြည့်နေဆုံးချက်ကလေးကိုတွေ့လဲတွေ့ရမယ်မြင်လဲမြင်ရမယ်သိလဲသိရမယ်အဲ့ဒါကိုရှုမှတ်ပွားများအထုပ်ပွားများလာပြီဆိုရင်ဆုံးချက်ကလေးကိုကြည့်ပြီးတော့ကြည့်လိုက်တာ ਨੇ မျက်စိနဲ့ဆင်းတဲ့ကအကြောင်းမျက်စိကလေးကအကျိုးဟောတာအကြောင်းကြောင့်ဖြစ်တဲ့အကျိုးအကြောင်းနဲ့အကျိုးပါလားအကြောင်းကျိုးပါလားလို့ထပ်တလဲလဲရှိတယ်ဒုတိယချက်ပထမကယုံနံပေါ်တာပဲလို့သိနောက်တကအเจ้าနဲ့အကျိုးပဲလို့သိခု3ရက်တိုင်းတိုင်းဖြစ်လာပြီဖြစ်တဲ့အတွက်ကြောင့်ပထမ2ရက်တုန်းကကိုရှုခဲ့တဲ့ရှုခွင့်ရှုခဲ့တာယုံနဲ့နံလောက်ပဲရှိသေးတာလားသစင်းတက်လို့အเจ้าနဲ့အကျိုးထီအောင်ရောက်မလားကိုစစ်ယုံနဲ့နံကမှဘယ်မှန်းနဲ့မသိသေးဘူးဆိုရင်ရှေ့တက်လဲဘိုးပဲယုံနဲ့နံကိုပထမသိအောင်လို့ပြီးမှအကြောင်းနဲ့အကျိုးအဲ့ဒါကိုဆက်ပွားများပွားများပါဗျာညာရင်အကျိုးဖြစ်တဲ့ရုပ်တရားနဲ့တရားတွေခန္ဓာ၅ပါးပဲလို့ဒီခန္ဓာကိုယ်ပေါ်မှာကိုမြင်ခဲ့တွေ့ခဲ့ရှုခဲ့မှတ်ခဲ့ပွားများခဲ့ရတဲ့အကိုအခြေခံပြီးတော့ခန္ဓာဟာ၅ပါးတည်းရှိတယ်လို့ဘုရားကဆုံးဖြတ်သွားတယ်အဲ့ဒီခန္ဓာ၅ပါးတရားတွေဒီတရား၅ပါးတွေတည်းမှာ၅ပါးသလုံးကိုရှုရစိတ်ကတစ်မျိုးဝေဒနာကတစ်မျိုးရုပ်ကတစ်မျိုးသင်္ခါရကတစ်မျိုးတယောက်တစ်မျိုးတွေဖြစ်နေတာအဲ့ဒီ၅မျိုးသလုံးကိုတပြိုင်တည်းရှုမယ်ဆိုအာယုံထွေပြောမှဆိုတဲ့အတွက်ကြောင့်ညံစွာဖေယားကဧကရဏောတကြောင်တီးသောလမ်းပေါ်တည့်ရမယ်လို့ဒီလိုပြောတာတကြောင်တီးသောလမ်းကပမာရှိတယ်ခန္ဓာ၅ပါးပါပဲရှိတာပဲရုပ်ကိုရှုရင်ရူပခန္ဓာရူပခန္ဓာကိုရှုရင်ကာယ ानु ပတ္တနာတတိပဌံလို့ဒီလိုပြောတာဝေဒနာကိုရှုရင်ဝေဒနာနုပတ္တနာတတိပဌံစိတ်ကိုရှုရင်စိတ်တနုပတ္တနာတတိပဌံဉာဏ်နဲ့ပညာနဲ့သင်္ခါရဆိုတဲ့ခန္ဓာကိုရှုမြင်ဓမ္မနုပတ္တနာဆိုပြီးတော့တတိပဌံတရား၄ပါးပရသတ်မှတ်တာအဲ့ဒီတတိပဌံတရား၄ပါးတည်းကနေပြီးတော့စိတ်တနုပတ္တနာရှုပွားနည်းနဲ့ရှုပွားမှာစိတ်တနုပတ္တနာဆိုတာကိုယ်စိတ်ကိုယ်ကိုကဲခတ်တာကိုယ်စိတ်ကိုယ်ကိုရှုတာကိုယ်စိတ်ကိုယ်ကိုသိတာအမလို့အဲ့ဒါကိုမှန်မှန်ရှုမှန်မှန်ထုတ်ပြီးတော့တတိကပ်ပြီးတော့ထားတယ်။သိစိတ်ကလေးပေါ်လာ။အဲ့ဒီသိစိတ်ကလေးဖြင့်တတိထားတယ်။တတိကပ်လိုက်တော့သိတယ်။သိစိတ်ကလေးနဲ့တတိထားတော့ကျေတွေ့ကြရင်မဟုတ်ဆရာတော်ပြည့်ရ။တတိထဝိရိယဆိုင်ပညာနဲ့ရှုလို့ဒီလိုပြောတာ။တတိထဝိရိယဆိုင်ပညာနဲ့ရှုဆိုတာဘယ်လိုရမလဲ။မျက်စိကိုချုပ်မယ်ဆိုရင်ကုမြင်ကုချက်ချင်းကြည့်လိုက်တာမျက်စိလိုသိလိုက်နားနဲ့နားကိုနားမှလာအနံလမ်းတိုက်တယ်သူနားကိုရှုမယ် နာကြားရတဲ့နေ့တွေမှာလည်းကုကြားရင်ကုချက်ချင်းကြည့်ဤလေးကြည့်ရောနားရဲ့အတန်ရဲ့ကြားစိတ်ရဲ့ဆိုတဲ့သုတ်ကုတို့ရဲ့ဆုံများကိုမြင်ရမယ်မြင်ပြီးတဲ့အခါမှာနားရဲ့အတန်ရဲ့ကအကြောင်းကြားစိတ်ကလေးကအကျိုးအကြောင်းနဲ့အကျိုးပဲဒီစိတ်ကလေးဟာဒီမစိတ်မဟုတ်ဘူးကုစိတ်ပဲအဲမလို့ကုစိတ်ကိုကိုအခဲခံနေတာကုစိတ်ကိုကိုပြန်ရှုနေတာကိုစိတ်ကိုကိုသိနေတာရှုခံရတဲ့စိတ်တွေစိတ်ကံတရားရှုခံပြီးနေတယ်ဆိုတဲ့တမာတိမေခင်ကုမြင်လို့ကုသိတာချက်ကုမြင်လို့ကုမြင်ကုချက်ချင်းပြီးလို့ဆိုတဲ့အကြောင်းကုမြင်လို့ကုသိတာကတတိချက်ချင်းကမှုတရားကြည်တာကတမာတိဒါတမာတိမေခင်အပွားများအဲ့လိုပွားများပါများမကုမြင်ကုချက်ချင်းကြည့်မြင်စိတ်လို့သိဒီလိုပွားများပါများသမာဓိပါတိပ္ပဏဘာဝနာဆိုတဲ့အဆင့်ကိုဆိုတော့တက်ပါလေ။နားနဲ့အနံနဲ့ဆုံးလဲ။ကြားစိတ်ကလေးပေါ်လာတယ်။အဲ့ဒီကြားစိတ်ကလေးပေါ်လာတာရှေ့စိတ်။ဒီကြားစိတ်ကလေးကိုမိုးစေတော်ပြည့်ရတတိထဝရိယဆိုင်ပြီးတော့ပညာနဲ့ရှုလို့ဆိုတဲ့အတွက်ကြောင့်ကုကြားရဲ့ကုချက်ချင်းကြည့်လိုက်။သူ့ကိုကြားစိတ်လို့သိလိုက်။နာမအတန်လန်းတိုက်တယ်ကြားတယ်ကုကြားတာနောက်မှစောင့်ကြည့်နေတဲ့သတိကထားတဲ့သိစိတ်ကလေးကိုကူးကြည့်လိုက်ကူးကြည့်လိုက်ကြည့်ရောရှေ့ရကြားစိတ်ကလေးကိုမြင်ကြားစိတ်ကလေးကိုမြင်ကြားစိတ်ကလေးကိုမြင်တယ်နားကိုမြင်တယ်နာကိုမြင်တယ်ကြားစိတ်ကိုမြင်တယ်ဒီသုံးခုကိုတွေ့မြင်ပြီးတဲ့အခါကျမှဒီကြတဲ့ကလေးဟာရုပ်နဲ့နာမ်ပဲဒီလိုတည်ကြားစိတ်ကလေးရဲ့ကြားရုပ်နဲ့နာမ်ပဲကြားစိတ်ကလေးရဲ့ကြားစိတ်ကလေးပဲလို့ဓမ္မတက်တဲ့သဘောနဲ့သိလို့ရှိရင်လည်းဒါတကယ်ရတယ်ဒီကွာမြင်စိတ်ကလေးကိုမြင်စိတ်မှန်သိရင်တက္ကရာတ္တိကွာမယ်ကြားစိတ်ကိုကြားစိတ်ကလေးမှန်သိရင်တက္ကရာတ္တိကွာတယ်နာမ်စိတ်ကိုနာမ်စိတ်မှန်သိရင်တက္ကရာတ္တိကွာတယ်အဲ့ဒါကတိတိကွာအောင်မြင်စိတ်ကိုမြင်စိတ်မှန်သိအောင်အစဉ်အာရုံနဲ့လာတဲ့အခုချက်ချင်းကြည့်လိုက်ဆုံးချက်ကိုတွေ့မယ်။ရာသုံးပါးပေါင်းထားတာကိုသိမယ်မြင်မယ်မြင်ပြီးတဲ့အခါကျမှကြာစိတ်ပဲလို့သူသိ။နှာခေါင်းမှာလည်းအနံ့အားလာတိုင်းပဲတိုင်းဟာနဲ့ဒီပိုင်းနဲ့ကုဏ္ဏနဲ့ကုဏ္ဏနဲ့အခုချက်ချင်းကြည့်လိုက်။နာစိတ်ကလေးပဲလို့သိလိုက်သမစ္စာအာဟာရစားတယ်အရာသားရဲ့ရှားရဲ့တွေးရှိရဲ့ဒီပုံမှန်တွေးရှိတဲ့အတွက်ကြောင့်စားစိတ်ကလေးပေါ်လာတဲ့အရာသုံးခုပေါင်းပေါင်းတာဖတ်တာအဲ့ဒီဖတ်တာလို့ဆိုတဲ့ဆုံးချက်ကလေးကနေကြည့်လိုက်အကြောင်းသုံးပါးကိုလည်းမြင်ရမယ်ဆုံးချက်ကလေးကိုကြည့်ကြည့်ပြီးတဲ့အခါမှာရှားရဲ့အရာသားရဲ့ရှားတဲ့အရသာရဲ့ကြားစားစိတ်ကလေးဒီသုံးခုပေါင်းစုံအဲ့ဒီဆိုချက်ကိုကြည့်ပြီးတော့ဒီသုံးခုကိုမြင်းပြီးတဲ့အခါကျမှရှုလိုက်ရုပ်ပေါ်မှာနံပေါ်တာပဲတွေးဆိုတော့တွေးတော့ကြံစီစိတ်ကလေးတွေဒီတိုင်းဒါရုပ်ပေါ်မှာနံပေါ်တာတတိယဝရိယဆိုင်ပြီးတော့ရှုဆိုတဲ့ဘုရားတော်ဘုရားရဲ့ဥပနိဒေယအတိုင်းကုမြင်ကုချက်ချင်းကြည့်မြင်စိတ်လို့သိလိုက်ကုကြားရင်ကုချက်ချင်းကြည့်လိုက်ကြားစိတ်လို့သိလိုက်ကုနံရင်ကုချက်ချင်းကြည့်လိုက်နံစိတ်လို့သိလိုက်ကုစားရင်ကုချက်ချင်းကြည့်စားစိတ်လို့သိကုရားနေတယ်မျက်နှာမှာရွရွရဖြစ်နေဆိုကုရွနေရင်ကုချက်ချင်းကြည့်လိုက်ရွားရားစိတ်ရွားစိတ်လို့သိလိုက်အနာကူပေါ်မှာညောင်းညာကြိုက်ခဲထုံကျင်းလာတဲ့ဒီသဘောတွေဖြစ်လာတယ်။ဖြစ်လာတဲ့အမှဆုံးချက်ကလေးကိုကြည့်။ဆုံးချက်ကိုကြည့်ပြီးတော့ကိုယ်ကြည့်ရုပ်လေးရယ်။တွေးကြည့်ကြအာယုံလေးရယ်။တွေးကြည့်စိတ်ကလေးရယ်ဆိုတဲ့ဒီသုံးပါးပေါင်းစုံနဲ့ဖတ်တာကိုကြည့်ပြီးတော့မှတရားသုံးပါးကိုမြင်ပြီးတော့မှရုပ်နဲ့နံပေါ်တာပဲအကြောင်းနဲ့အကျိုးပဲ။အကြောင်းနဲ့အကျိုးပဲလို့နောက်ဆုံးထပ်ပြီးသုံးတာ။ ဒါကိုယ်စိတ်ကိုယ်ကိုရှိနေတာကိုယ်စိတ်ကိုယ်ကိုသိနေတာကိုယ်စိတ်ကိုယ်ကိုစိတ်ကိုယ်စိတ်ကိုယ်ကိုရှိကိုယ်စိတ်ကိုယ်ကိုသိပြည့်ချင်နေငမ်းမိတဲ့စိတ်တွေလွင့်နေတယ်ပြန်နေအဲ့လွင့်နေမှပြန်နေမှသိတဲ့စိတ်ကိုရှိတယ်ဒီတာဝိရဆိုင်ပြီးတော့ရှုအဲ့လိုရှုလို့မှတ်အဲ့လိုရှုပါများမှတ်ပါများပေါင်းများပါများမှတ်ရုပ်နာခန္ဓာတို့ရဲ့ဖြစ်ချင်းပြချင်းလို့ခေါ်တယ်ဖြစ်ပြကိုမြင်မှာဖြစ်ပြကိုမြင်နိုင်အောင်ခြေပိုင်းမှာရေပိလေးလေးမှန်မှန်လေးနဲ့ရှုမှာပေါင်းများအားထုတ်တယ်ဒီတာဝိရဆိုင်ပြီးတော့ရှုကူဖြစ်တဲ့နေတဲ့ပဲနဲ့ကူချင်းချင်းကြည့်နိုင်အောင်စိတ်ကိုစင်နဲ့အတိကတ်တာကူရှုကံတရားလေးပေါ်လာတဲ့နေတဲ့ပဲနဲ့ချင်းချင်းကြည့်လိုက်အဲ့ဒီအရှုကံလေးကစိတ်တနောက်ကသိနေတယ်ဆိုတော့သိညာလေးကမက်ကအနိစ္စနဲ့မက်ကခိုက်အဲ့လိုအနိစ္စနဲ့မက်ကနဲ့ခိုက်နေအောင်အတိတာဝိရိယဆိုင်ပြီးတော့ဆက်လက်ပြီးတော့ရှုမှတ်ပွားများအထုတ်ပြီးတော့ပေးမျက်လုံးနဲ့ကိုမကြည့်နဲ့ကောင်းတဲ့ကိုမကြည့်နဲ့ဝမ်းပိုက်တဲ့ကိုမကြည့်နဲ့ဒီစိတ်ကြီးမရှိဘူးစိတ်ဆိုတာဒီမနှောကနေဖြစ်တာတတိယဝိရိယဆိုင်ပြီးတော့ဆက်လက်ပြီးတော့ချုပ်မှပေါ်များတို့ကြ